နှက်နဲ့တစ်ခဲရတဲ့ဗဟုဘန်ဒုက္ခထပြန်သက်သာလာပြီလို့စစ်ကောင်စီကပြောလိုက်ပါတယ်။ပြည်ရဲတဲ့ဘက်ကစနှက်နဲ့တစ်ခံခဲ့ရတဲ့ဗဟုဘန်ဒုက္ခထတော်စနှက်စီပြန်သက်သာလာပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပြပါတယ
်။ဟောကောင်းပါပါညာ။ဆေးရုံကဆင်းလို့ရပြီ။ကျွန်တော်တို့ကတော့ဆေးရုံကဆင်းလို့ရပြီ။မဆင်းသေးရတော့ရှိတယ်။မဆင်းသေးတော့ပါစောင့်ကြည့်နေတာစောင့်ကြည့်နေတော့သူတမန်ရိုက်ဆရာရှိတာတွေကိုဟောပြရရှိရတယ်လို့လုံးရုံမှရှိသေးတယ်
။ဒီဝင်ကြီးအစဉ်ရှိတဲ့ဘူပန်ဒုက္ခထတော်တန်တန်ဆွေဟာစကြံမတန်ခင်ပြီးခဲ့တဲ့အပတ်ကြတာလေးအီတီလာ9ရက်နေ့ကရန်ကုန်နေအိမ်မှာစနက်နဲ့တွေ့ခံခဲ့ရပြီးတက်မတော်ဆေးရုံမှာကုသမှုခံယူနေခဲ့တာပါ။ဒေါ်တန်တန်ဆွေဟာဘူပန်ဒုက္ခထတူလည်းဖြစ်တဲ့အပြင်ရွှေနဲ့ဒေါ်လာငွေကြေးဆိုင်ရာကြီးကြပ်ရေးဖွဲ့ကိုဦးဆောင်ရသူလည်းဖြစ်ပါတယ်။ဒေါ်တန်တန်ဆွေဟာဗဟန်းမြို့နယ်ရွှေတောင်ကြားရက်ွက်နေရင်ကနေရွှေကုံရိပ်မုံအိမ်ရမှာလာနေတဲ့အချိန်ဘယ်သူဘယ်ဝါမှမသိတဲ့သူတွေနေအိမ်မှာတနက်နဲ့ပြစ်သွားခဲ့တာပါဒီတိုက်ခတ်မှုကိုကျူလွန်တာဘယ်သူဘယ်အဖွဲ့ဆိုတာကိုတော့စစ်ကောင်စီကတရားဝင်ထုတ်ပြန်ကြေညာတာမရှိသေးပါဘူးဒါပေမဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NGO ကာကွယ်ဝန်ကြီးဌာနရန်ကုန်တိုင်းစစ်ဒေသကွဲကိုကယ်ရေးအဖွဲ့ဆိုတဲ့အမှတ်တံဆိုင်နဲ့အေတီလ9ရက်နေ့မှာထုတ်ပြန်ချက်ထဲ9လကြာပြန်လောအောင်စစ်စင်ရဲ့နောက်ဆုံးစစ်စင်ရေးဖြစ်ဒေါ်တန်းစေကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျ